အမေရိကန်နိုင်ငံသားဝင်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ဟာမလ23ရက်နေ့ဗုဒ္ဓဟူးနေ့မှာကင်ဆာရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်84နှစ်ရှိပြီဖြစ်ပါတယ်။မက်ဒလင်းအော့ဘရိုက်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားဝင်ကြီးဖြစ်ခဲ့ပြီးအဲ့ဒီအချိန်ကတာဝန်အမြင့်ဆုံးထမ်းဆောင်ရတဲ့အမေရိကန်အမျိုးသမီးတဦးဖြစ်ခဲ့ပါတယ်။သူဟာသမရကလင်တန်လက်ထက်1996ခုနှစ်ကနေ2000ခုနှစ်အထိနိုင်ငံသားဝင်ကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။သူဟာ Czechoslovakia နိုင်ငံမှာမွေးဖွားခဲ့ပြီးသူ့ရဲ့ဖခင်ကလည်းတန်တပန်တဦးဖြစ်ခဲ့ပါတယ်။1948ခုနှစ်မှာမိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့အဖြစ်နဲ့ရွှေ့ပြောင်းနေထိုင်ခဲ့သူတဦးဖြစ်ပါတယ်။ Madeleine Albright ဟာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူတဦးလည်းဖြစ်ပါတယ်။2013ခုနှစ်ကမြန်မာနိုင်ငံကိုဒုတိယအကြိမ်လာရောက်ခဲ့ပြီးရန်ကုန်တက္ကသိုလ်စင်ရတုအခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာ VOA နဲ့တီးသန့်တွေ့ဆုံမေးမြန်းခဲ့စဉ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောဆိုခဲ့ပါတယ
် Well I think that they are very much on the right road
သူတို့ဟာလမ်းကြောင်းမှန်ပေါ်ရောက်နေကြပါပြီ။ဒါဟာနောက်ကျောင်းပြန်လဲဖို့မဖြစ်နိုင်တော့ပါဘူး။သူတို့ဟာအတွေ့အကြုံတွေကနေသင်ခန်းစာတွေယူပြီးလှုပ်ဆောင်နိုင်ကြလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အဲ့ဒီအခေါ်ရောက်ခဲ့ခြင်းကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ NLD အပါအဝင်နိုင်ငံရေးပါတီတွေတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။1995ခုနှစ်ကသူအမေရိကန်ဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဖြစ်တာဝန်ထမ်းဆောင်နေစဉ်ကမြန်မာနိုင်ငံကိုပထမအဦးဆုံးအကြိမ်လာရောက်ခဲ့တာပါ။ Madeleine Albright ဟာအောင်မြင်တဲ့အစင်းမြင့်တန်တမန်တခုဖြစ်ခဲ့သလိုနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့ပါတကူပွဲရခဲ့တဲ့ပမောက္ခတူလည်းဖြစ်ပါတယ်။ဒါအပြင်စာအုပ်စာတမ်းများရေးသားထုတ်ဝေခဲ့တဲ့အောင်မြင်တဲ့စာရေးဆရာတူလည်းဖြစ်ခဲ့တဲ့အပြင်အောင်မြင်တဲ့လုပ်ငန်းရှင်တူလည်းဖြစ်ခဲ့ပါတယ်။သူဟာသတင်းစာဆရာ Joseph Albright နဲ့လက်ထပ်ခဲ့ပြီးသမီး၃ဦးထွန်းကားခဲ့ပါတယ်။ကွယ်လွန်ချိန်မှာတာသမီမြေမြင့်များစွာကျန်ခဲ့ပါတယ်။